မြန်မာနိုင်ငံမှာသတင်းမီဒီယာသမားတွေပေါ်ဖိနှိပ်နေတာတွေဟာသမရဦးသိန်းစိန်အစိုးရပေါ်နိုင်ငံတကာရဲ့ယုံကြည်မှုကိုရော့ကျသွားစေတယ်လို့ CPJ နယူးယောက်အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေးဖွဲ့ကပြောဆိုလိုက်ပါတယ်သမရဦးသိန်းစိန်ကိုအတန်တိတ်ဆန္ဒပြခဲ့ကြတဲ့သတင်းတောက်တွေကိုရောသတင်းယူနေတဲ့သတင်းသမားတွေကပါစုစုပေါင်းအယောက်90နီးပါးကိုပုံမှန်18အစုအဝေးနဲ့စီတန်းလှည့်လည်ဆန္ဒပြမှုနဲ့ကမာရွတ်ရဲစခန်းကနေဇူလိုင်လ12ရက်နေ့ကအမှုဖွင့်ထားတာပါအခုလိုသတင်းတောက်တွေကိုဖိနှိပ်ရေးယူတာဟာမြန်မာနိုင်ငံရဲ့အနာဂတ်သတင်းလွတ်လပ်ခွင့်အတွက်အလားအလာမကောင်းဘူးလို့ CPJ ရဲ့အာရှရေးရာတာဝန်ခံ Bob DS က VOA ကိုပြောပါတယ်
You know, we see this, the arrests or the trial and the sentencing last week of these journalists as a real...
ဒီကဲ့သတင်းဘက်ကဖမ်းဆီးခံထားတဲ့သတင်းတောက်တွေကိုတရားရုံးကနေအနှစ်တရာကျော်ကတည်းကရှိနေတဲ့ဥပဒေပုံမှန်နဲ့နှစ်ရှည်ထောင်ဒဏ်ချလိုက်တာကြောင့်သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့မြန်မာအစိုးရဘက်ရှိနေတဲ့ယုံကြည်မှုဟာကြာဆင်းသွားပါတယ်ခေတ်သစ်ဒီမိုကရေစီလူအဖွဲ့အစည်းတွင်သတင်းတောက်တွေရဲ့အခန်းကဏ္ဍကိုမြန်မာအစိုးရအနေနဲ့လက်မခံနိုင်ဘူးဆိုတာကျွန်တော်တွေးရပါတယ
်မြန်မာအာဏာပိုင်တွေဘက်ကတော့သတင်းသမားတွေဟာခွင့်ပြုချက်မရှိဘဲစူဝေးစင်တာဖော်ထုတ်ခဲ့လို့ပုံမှန်18နဲ့အမှုဖွင့်ရတာဖြစ်တယ်လို့ဆိုပါရယ်။ဒါပေမဲ့ဆန္ဒပြတဲ့သတင်းတောက်အယောက်20ကိုသာမကအဲ့ဒီဆန္ဒပြတဲ့သတင်းကိုယူနေတဲ့သတင်းသမားတွေကပါအရေးယူအမှုဖွင့်တယ်ဆိုတာကတော့အစိုးရဘက်ကသတင်းသမားတွေကိုမလိုလားနေတာဖြစ်တယ်လို့ Bob DS ကပြောပါရယ်။
Journalists or anyone should be allowed to do that in any country that calls
for democracy. တရင်းမရီအနေနဲ့လွတ်လပ်စွာဆန္ဒပြပိုင်ခွင့်ရှိပါတယ်။သူသဖြင့်သူတို့ရဲ့လုပ်ဖို့ကိုင်ဘတ်တွေကိုနှိရှိထောင်ဒဏ်တွေချလိုက်တာကိုကန့်ကွက်ဆန္ဒပြကြတာပါ။နောက်ပြီးဖျက်လို့ဖျက်ဆီးလုပ်မဲ့ဆိုတဲ့ရည်ရွယ်ချက်သဘောထားလည်းမပပါဘူး။လမ်းဘေးမှာအတန်တိတ်ဆန္ဒပြကြတာပါ။ဒီမိုကရေစီကျင့်သုံးတဲ့နိုင်ငံတိုင်းမှာအခုလိုဆန္ဒပြပွဲတွေကိုခွင့်ပြုရမှာပါ။အခုတော့ဒီဆန္ဒပြပွဲသတင်းယူတဲ့သတင်းသမားတွေကိုပါအမှုဖွင့်တရားစွဲတယ်ဆိုတာကတော့သတင်းသမားတွေအပေါ်မှာအစိုးရဖိနှိပ်ခြင်းနေပုံရှိပါတယ
်။ပြီးခဲ့တဲ့ကြာသပတေးနေ့က Unity ကြားနဲ့အမှုဆောင်အရာရှိချုပ်နဲ့သတင်းတော်လေးဦးကိုထောင်ဒဏ်10နှစ်စီပြစ်ဒဏ်ဆင်လိုက်တဲ့အပေါ် CPJ အဖွဲ့ကြီးကအပြင်းထန်ကန့်ကွက်ထားတာပါ။ဒီကြေညာချက်မှာနိုင်ငံတကာကအလူရှင်နိုင်ငံတွေအနေနဲ့မြန်မာအစိုးရပေါ်အကူအညီပေးနေတာတွေကိုပြန်လည်သုံးသပ်ပြီးတန်တမာရေးနီးလန်းအရာဖိအားပေးလှုပ်ဆောင်ကြဖို့တိုက်တွန်းထားပါတယ်။ပြီးခဲ့တဲ့မန္တလေးစုပူအကြမ်းဖက်မှုတွေနဲ့ပတ်သက်လို့လည်းသတင်းမီဒီယာသမားတွေရဲ့အသက်အန္တရာယ်တွေကိုချိန်ချောက်ခံထားရပြီးသမရဦးသိန်းစိန်ရဲ့မိန်ကွန်းထဲမှာလည်းသတင်းမီဒီယာနဲ့ပတ်သက်လို့သတိပေးပြောဆိုတာတွေလည်းရှိနေတာကြောင့်ဒီကနေ့မြန်မာမီဒီယာလောကဟာကြီးမားတဲ့ချိန်ချောက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့သတင်းတောက်တွေကပြောဆိုနေကြပါတယ်ရှင်။